မြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတပ်မတော်တို့မွန်ပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေသလိုကြိုင်မျိုးမျိုးနယ်ထဲမှာရှိတဲ့ DKPA တပ်မှုတဦးရဲ့မိသားစုကိုလည်းလာရောက်ဖမ်းဆီးသွားတယ်လို့ဆိုပါတယ်။မြဝတီမြို့မှာတော့စစ်တပ်နဲ့ရဲအပါအဝင်အဖွဲ့ဆောင်ကတည်း KNU KNLA ငင်းချမ်းရေးကောင်စီကတပ်ဖွဲ့တွေရဲ့အိမ်တွေကိုဝန်းရောက်ရှာမွေးမှုတွေလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
မွန်ပြည်နယ်ကြိုင်မျောမြို့နယ်ရွှေဘွာပြောင်ရွာနဲ့ငပြေမရွာကြားမှာတနင်္ဂနွေနေ့9နာရီကျော်ချိန်ကစပြီးတနေ့လုံးနှစ်ဖက်ပစ်ခတ်မှုတွေဇက်တိုက်ဖြစ်ပေါ်နေတာပါ DKBA တပ်တွေကိုမြန်မာစစ်တပ်ဘက်ကစစ်ကြောင်းအင်အားအတော်များများနဲ့ပိတ်ဆို့တိုက်ခိုက်မှုတွေလုပ်နေတယ်ဆိုပြီး DKBA ဗျူဟာမှုဗိုလ်မှူးစောစန်းအောင်ကဆိုပါတယ
်ငပြေမငပြေငါချမ်းအဖက်ပေါ့အဲ့ဒီမင်းရဖြစ်တဲ့ဒီရွှေဘွာဒီငပြေမကြားမှာညာ9နိုင်နေ9နိုင်ကျော်နေပါလေပြစ်လိုက်နားလိုက်ပေါ့နော်သူတို့အင်အားတော့များတော့ဘူးသူအစ်ကြောင့်ဟိုဒီမှာ၄ဘက်၄နိုင်ထိုးရတယ်ဒီနေ့လေဟိုကျွန်တော်တို့ရဲ့ပူကြီးဝင်းစော်ပေါ့လေသူအမျိုးဒီနေ့သူ့မောင်တယောက်ဖမ်းရတယ်နော်ကျန်တော့ဒီတပ်ပိုင်းကလေဟိုကျန်ညုံမှာနော်ဝင်းစော်ပူကြီးဝင်းစော်ရဲ့အမျိုးဒီကျွန်တော်တို့ဒီကိစ္စဖုံးရင်ဆိုရင်အမျိုးဒီနေ့သူ့မောင်လေးတယောက်ဖမ်းရတယ်ရောက်ပေါ့ကျွန်မနှုတ်ဆုကလေးပါတယ်သူကလေးပါပါမို့နော်သူအိမ်မှာဖမ်းရတယ်နော်အခုမဖြစ်ခင်ရလေသူအိမ်မှာတက်မှုရတယ်လေ
အခုပြစ်ခတ်မှုတွေဟာနားလည်မှုလွဲတဲ့ထိတွေ့မှုမဟုတ်ပဲနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်လာတဲ့အခြေအနေတွေပါနှစ်ဖက်လုံးကငင်းငယ်ရင်းနဲ့အပြစ်ခတ်ရဲဆဲရင်မထိခိုက်အောင်ဘလို့ဖြစ်ရှင်းကြမယ်ဆိုတဲ့ညှိနှိုင်းမှုတွေတော့မကြားရသေးပါဘူးမကြသေးခင်တုန်းကတော့ခွဲထွက်ပြီးတော့ကွဲပြားနေကြတဲ့ကရင်တပ်ဖွဲ့တွေအချင်းချင်းကော်မတီဖွဲ့စုစည်းမှုတွေလုပ်ခဲ့ကြပါတယ် KNU ကရင်မျိုးသားအစည်းအရုံးရဲ့တွဲဖက်အတွင်းမှု1ဖရိုတော်တီကတော့ဒီကာလမှာလူမှုမနစ်နာစီဖို့နှစ်ဖက်လုံးကဆင်ញင်ကြဖို့နဲ့သူတို့တက်ဖွဲ့တွေကြားမှာလဲဆွေးနွေးမှုတွေလုပ်သွားမယ်လို့ဆိုပါတယ
်။ငင်းငင်းလုပ်တဲ့ကာလမှာတော့ဒီလိုမျိုးဟိုတနပေါက်တာမျိုးတွေတော့ဖြစ်တဲ့အရာပေါ့တိုးတော်လည်းပဲဒီဟိုအထက်အငေါ့ကလေးတွေရှိနေတဲ့အရာတော့ကျွန်တော်တို့ဒီ KB ရဲ့ Chiefs Council ပဲဖြစ်ဖြစ်ပေါ့ KNL လေးပဲဖြစ်ဖြစ်အဲ့တော့စီလုံးညီညွတ်မှုဒီဆောင်နေတဲ့ခွဲထွက်ခွဲထွက်ဟာပေါ့နော်ဒီလက်နက်ကအုပ်စုတွေကိုဟိုစုစည်းနိုင်တဲ့ကော်မတီတရားလေးရှိထားပြီးသားဖြစ်တဲ့ကြောင့်မို့လို့တော့ကျွန်တော်တို့ကတာကျုပ်တွေကလည်းပဲအဲ့ဒီကိစ္စဝန်ဆောင်ချက်ကိုတော့ဟိုဆောင်ရွက်သွားလိုက်မယ်လို့မျှော်လင့်တာပဲအစိုးရဘက်ကရောနောက်ပြီးတော့ DKB ဘက်ကရောပေါ့နော်ဒါမျိုးလေးတွေတော့နှစ်ဖက်လုံးကတော့ဆင်ခြင်မှုလိုတာပေါ့ဘသူတို့ကအစိုးရကြောက်လန့်နေရမယ်လူကတော့အဲ့ဒီပြည်သူလူထုတွေပါပဲအဲ့လိုမျိုးခင်ဖြစ်တာမျိုးတွေတော့မဖြစ်သင့်ဘူးလို့ပြောချင်တာပေါ့
KNU တပ်မဟာ၃နယ်မြေမှာလည်းဒီအပိုင်းတွင်ထိတွေ့ပစ်ခတ်မှုတွေရှိခဲ့ကြောင်းစက်တင်ဘာလထဲမှာပဲတပ်မဟာ၅နယ်မြေထဲမှာလည်းထိတွေ့ပစ်ခတ်မှုတွေရှိခဲ့တာကြောင့်ထူးခြားမှုတွေရှိနေတယ်ဆိုပြီး KNU စစ်ဦးစီးပထမတန်းဗိုလ်ချုပ်မဲ့အေစင်ကလည်းဆိုပါတယ်အဲ
အခုခြေတဲ့ဖုန်ကြတဲ့စာပြီးတော့ဖြန့်ကြည့်ရတဲ့ဘောရရှိတယ်လည်းပြောလို့အစီအထူးသဖြင့်ဒီ DKB ကိုတခါတည်းတောက်ဆော်ကြီးဒါပဲဖြစ်တယ်ဒီလိုကထိကြတာမှာဆုံးကြလည်းဖြစ်တယ်ဆိုတော့နည်းနည်းတော့စဉ်းစားပါဟိုအခုရမယ်အခုဖြစ်တာကတော့ဆက်ချက်ဖြစ်တယ်ဆိုတော့နည်းနည်းတော့ဖြစ်တာဖြစ်ရပြည်သတင်းရလည်းကားတွေပေါ်တက်လာတယ
်မြဝတီမြို့မြင်းဒီကုန်းရက်ွက်မှာတော့တနင်္ဂနွေနေ့မနေ့ပိုင်းကစပြီးအဖြစ်ရနောက်တစ်ဖက်ဖြစ်တဲ့ KNU KNL ငင်းငယ်ရေးကောင်စီကတပ်ဖွဲ့ဝင်တွေရဲ့အိမ်ကိုစစ်တပ်နဲ့ရဲပါဝင်အဖွဲ့ဆောင်ကလိုက်လံရှာဖွေမှုတွေလုပ်နေကြောင်းမြို့ကန်တဦးကပြောပါတယ်
ဟိုတောက်ကြအဖွဲ့ဝင်တွေစစ်တဲ့အိမ်တွေကိုသူတို့ကဟိုလက်နဲ့လက်ဆောင်နေတယ်သူတို့ကအဲ့ဒီလေမှာကာကွယ်ရေးစင်တွေကမရှိတော့ဘူးလေအဲ့ဒီစင်တွေကမရှိတော့ကြတော့ဒီလိုမျိုးအိမ်တွေပိတ်ပြီးထားရတော့ကြတော့အဲ့ဒါအဲ့ဒီပိတ်ထားတဲ့အိမ်တွေကိုပဲအတင်းဝင်ထားရတော့ပေါ့။အဲ့တော့အဲ့ဒီရှင်တွေကမရှိတော့ကြတော့အိမ်မှာသူတို့ယူနီဖောင်းလေးတွေတွေ့တယ်အဲ့ဒါလေးတွေတွေ့ပြီးတော့အားရရလေးယူပြီးတော့ပြန်သွားတော့
ဒီ KBA နဲ့မြန်မာအစိုးရတို့ဟာထိတွေ့မှုထက်ပိုတဲ့သုံးရက်ဆက်တိုက်နိုင်ရတော်ကြပစ်ခတ်မှုတွေရှိနေတဲ့အတွက်ငင်းငယ်ရင်းနဲ့ပစ်ခတ်ရဲဆဲရေးပြက်ပြားသွားပြီလားဆိုတဲ့အမေးကိုတော့ DKBA ဘက်ကယုံကြည်မှုတွေတိစောက်ဖို့ခက်ခဲသွားတဲ့အခြေအနေရှိတယ်လို့သာပြောဆိုခဲ့ပြီးကရင်ပြည်နယ်အစိုးရဘက်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်